2015 နှစ်ထိချမှတ်နိုင်တဲ့အဂတိလိုက်စားမှုနဲ့နိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုစစ်ကောင်စီကတရားစွဲလိုက်ပါတယ်။ဒေါ်ဆန်းစုကြည်ဥက္ကဋ္ဌဖြစ်တာဝန်ယူထားတဲ့ဒေါ်ခင်ကြီးဖောင်ဒေးရှင်းနဲ့ပတ်သက်တဲ့မြင်းနီးယားစာအုပ်တွေနဲ့ပတ်သက်လို့ဒီဒေါ်ဆန်းစုကြည်ကရာထူးအာဏာကိုအလွဲသောင်းစားလုပ်ကြောင်းအဂတိလိုက်စားမှုကော်မရှင်ကတွေးရှိခဲ့တယ်လို့ဒီနေ့ထုတ်သတင်းစာတွေမှာဖော်ပြခဲ့ပါတယ်။ဒီကိစ္စတွေမှာနေပြည်တော်မြို့တော်ဝန်ဒေါက်တာမျိုးအောင်နေပြည်တော်ဒုတိယမြို့တော်ဝန်ဦးရဲမင်းဦးနေပြည်တော်စီပင်ကော်မတီဝင်ဦးမင်းသူတို့ကိုလည်းစီကံဖောက်ဖျက်ကျူးလွန်တယ်ဆိုပြီးတော့အရိလိုက်စားမှုတွေနဲ့တရားစွဲထားပါတယ်ဒီကြောင်အပြည့်စုံကိုရန်ကုန်ကလာတဲ့သတင်းပေါ်မှာခြေခံပြီးတော့မက်ခင်ဖြူတွေပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
နိုင်ငံတော်လွှတ်ဝတ်ချက်ဥပဒေပေါက်ကြားမှုအပါအဝင်အမှုခုနမှုနဲ့တရားစွဲဆိုခံထားရတဲ့ဒေါ်ဆန်းစုကြည်ကိုအဂတိလိုက်စားမှုနဲ့စစ်ကောင်စီကအမှုထက်တိုးပြီးတရားစွဲလိုက်တာပါဒေါ်ဆန်းစုကြည်ကိုပုံမှန်55နဲ့ထပ်တိုးတရားစွဲတဲ့အကြောင်းဒီကနေ့အထုပ်မြမအလင်းနဲ့ကြေးမုံသတင်းစာတွေမှာဖော်ပြခဲ့တာပါအခုလိုအမှုထပ်တိုးတဲ့အကြောင်းဒေါ်ဆန်းစုကြည်ရဲ့ရှေ့နေတွေကိုတပ်ဆိုင်ရာကအသိမပေးဘူးလို့ဒေါ်ဆန်းစုကြည်ရဲ့အမှုတွေကိုလိုက်ပါဆောင်ရွက်နေတဲ့ရှေ့နေအဖွဲ့ခေါင်းဆောင်တရားလွှတ်တော်ရှေ့နေကြီးဦးခမောင်စောက VOA ကိုပြောပါရစေ
အဲ့တော့ဟိုတိုင်တဲ့ဥစ္စာကဒေါ်ဆန်းစုကြည်ကိုအဂတိကျေးဇူးမူတဲ့ဖြစ်ရေးဥပဒေပုံမှန်55ကျန်နေ3ယောက်ကိုတော့ပုံမှန်55ရောင်း60တောင်းဖြစ်ပြီးတော့မှလောက်ခံပြည်ရတယ်။အဲ့တော့အဲ့ဒီဥစ္စာကအမှုဖွင့်တာ။ဒါမျိုးပတ်သက်လို့ကလုံးဝရတော်တော်ကြာချာကလေးကသတင်းစာရှင်းလင်းပေါ်မှာသူကရှုံးမိတဲ့ကပုံကြီးပြရတယ်။ဗီဒီယိုခွေပြပြီးတော့ဟိုဒီလိုဆွဆွဲလာရှိတယ်လေ။အဲ့တော့အဲ့ဒါကအာဂရိလိုက်စားမှုတက်ဖြစ်ရေးကော်မတီကစုံစမ်းနေပြီးအဲ့တော့ပြောခဲ့တယ်ရ။အခုတော့အဲ့ဒီစုံစမ်းမှုတွေအပေါ်ခြေခံပြီးတော့သူကဟာလောက်ခံပါမယ်အခုဖွင့်တာပေါ့နော်အခုဒီကြောင်ကြားသေးဘူးလေကျေးဇူးခံပါတိုင်တယ်အဲ့ဒီအဆက်ကြီးပါသေးတယ်
ဒေါ်ဆန်းစုကြည်နဲ့အတူတရားစွဲဆိုခံရသူ၃ယောက်ကတော့နေပြည်တော်စီပင်သားရေးဥက္ကဋ္ဌတာဝန်နဲ့နေပြည်တော်မျိုးတော်ဝင်တာဝန်တွေကိုယူခဲ့သူဒေါက်တာမျိုးအောင်နေပြည်တော်ဒုတိယမျိုးတော်ဝင်တာဝန်ယူခဲ့သူဦးရဲမင်းဦးနဲ့နေပြည်တော်စီပင်သားရေးကော်မတီမှပါခဲ့သူဦးမင်းသူတို့ဖြစ်ပါတယ်ဒေါ်ဆန်းစုကြည်နဲ့ပတ်သက်တဲ့ဆောင်ရွက်ချက်တွေမှာအဂတိလိုက်စားမှုတွေရှိတယ်ဆိုတဲ့တိုင်ကြားမှုတွေကြောင့်အဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကအဖွဲ့အဖွဲ့စုံစမ်းခဲ့တယ်လို့ဒီကနေ့ထုတ်ဝေတဲ့သတင်းစာတွေမှာဖော်ပြပါတယ်စစ်စစ်တွေ့ရှိချက်အရဒေါ်ဆန်းစုကြည်ဟာနိုင်ငံတော်အတိုင်းအမြင်ရာထူးယူထားတဲ့အချိန်ရန်ကုန်တိုင်းအစိုးရဆောင်ရွက်ချက်တွေကိုထောက်ခံကာကွယ်ဖို့ဝန်ကြီးချုပ်အဖျော်မင်းသိမ့်ပေးတဲ့တစိုးလက်ဆောင်အမေရိကန်ဒေါ်လာ6သိန်းနဲ့ရွှေ9ပိတ်တာကို3ချိန်ခွဲလက်ခံရယူခဲ့တာတွေ့ရှိရတယ်လို့ဆိုပါတယ်။ဒါ့အပြင်ဒေါ်ခင်ကြည်ဖောင်ဒေးရှင်းရုံးချုပ်ဖွင့်ဖို့တက္ကသိုလ်ရိပ်သာလမ်းကမြေတအေကကျော်နဲ့အဆောက်အဦကိုဒေါ်ဆန်းစုကြည်ကရာထူးတာဝန်ကိုအလွဲသုံးစားလုပ်ပြီးထိုက်စင်းနဲ့တံပိုးမပေးဘဲရော့နေတက်တာတဲ့နှုံးနဲ့ငှားရမ်းခဲ့တာကြောင့်နိုင်ငံတော်ကငွေကျပ်တန်း 9,200 ကျော်နှစ်နာဆုံးရှုံးခဲ့တယ်လို့သတင်းစာထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါ့အပြင်နေပြည်တော်မှာလည်းဒေါ်ကင်ကြီးဖောင်ဒေးရှင်းရဲ့လာရောက်တော်စီမံကိန်းအတွက်မြေကွက်နှစ်ကွက်ကိုနေပြည်တော်စီမံမှာရှောက်ထားတာမှာရာထူးချိန်ဝါကိုတုံးပြီးထိုက်တဲ့တံပိုးထက်အများကြီးရော့နေပြီးပေးချေခဲ့တာကြောင့်နိုင်ငံတော်ကငွေကျပ်16ဘီလီယံကျော်နှစ်နာဆုံးရှုံးတယ်လို့အဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကတွေးရှိတဲ့အကြောင်းပြောပါတယ်။တခါဒေါ်ကင်ကြီးဖောင်ဒေးရှင်းအတွက်အများပြည်သူလူထမ်းငွေတွေကချက်1ဘီလီယံကျော်ကိုမလျော်ဩစာသုံးပြီးဒေါ်ဆန်းစုကြည်နေထိုင်ဖို့အဆောက်အဦနေကိန်ကိုတိစောက်ခဲ့တာကလည်းအာဂရိလိုက်စားမှုကျူးလွန်ကြောင်းစစ်ဆေးတွေ့ရှိတယ်လို့ပြောပါရယ်နေပြည်တော်မြို့တော်ဝင်ဒေါက်တာမျိုးအောင်နဲ့ဒုမျိုးတော်ဝင်ဦးရဲမင်းဦးနောက်စီပင်ကော်မတီဝင်ဦးမင်းသူတို့ဟာလည်းလာရောက်တော်မြေကွက်တွေကိုမြေနေရာချပေးတာနဲ့မြေကရန်ထုတ်တဲ့နေရာမှာလုံထုံလုံနီးကိုဖောက်ဖျက်ကျူးလွန်ပြီးခွင့်ပြုပေးခဲ့တာကြောင့်ဆိုပြီးအာဂရိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှာ59မြင်းဆောင်63နဲ့အမှုဖွင့်ထားတယ်လို့ဖော်ပြထားပါတယ်။ဒေါ်ဆန်းစုကြည်အပေါ်ဆွဲချက်တွေနဲ့ပတ်သက်လို့အာဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ပြန်ကြားရေးတာဝန်ခံဦးကျော်စိုးကအခုလိုပြောပါတယ်
။ကျွန်တော်တို့ကိုတရင်လာတဲ့အမှာပါတဲ့ဟာလေးကျွန်တော်တို့ကအတူတူရင်ခါလေးထုတ်ပြန်ထားတယ်လေ။အဲဒီအကြောင်းပါပဲ။ကျွန်တော်တို့တရင်ထုတ်ပြန်ရတဲ့အမှာပါတဲ့အတိုင်းပါပဲ။ကျွန်တော်တို့တရင်လာရှင်းရှင်းပေါ်လေးကျွန်တော်တို့ဆက်ရက်နေရှိတယ်ခင်ဗျာ။အဲဒီမှာကျွန်တော်တို့အဲဒီမှာတော့ကျွန်တော်တို့ဒီအနေနဲ့ပတ်သက်ဆုံးမှာအဲ့ဒီပြောမယ့်ဟာလေးရှိပါတယ်ခင်ဗျာ။အဲဒီမှာတော့အဲဒီမှာတော့ဟိုပါပြင်တော့ပြောနေတော့ပို့ကောင်းတာပေါ့နော်။ဟုတ်ကဲ့ပါ။ကြံကြားရေးဝန်ကြီးဌာနလည်းကျွန်တော်တို့ပြန်လာရှင်းလင်းလို့ရှိတယ်ပေါ့နော်။ဟုတ်ကဲ့ပါ
။ဒေါ်ဆန်းစုကြည်ရဲ့ရှေ့နေအဖွဲ့ခေါင်းဆောင်ရှေ့နေကြီးဦးခမောင်စောကတော့ဒီဆွဆွဲမှုဟာအခြေမြစ်မရှိတဲ့ဆွဆွဲချက်တွေဖြစ်တယ်လို့ပဲချပါတယ်
။တကယ်တော့ညီငယ်တွေကဥပဒေရနော်။ဆိုလို့ရှိရင်တော့ဆွဲပြီးတိုင်ပြီးဆိုတဲ့ကလေးကရှေ့နေဝန်ကြီးတာပေါ့။ကျွန်တော်နိုင်ငံမှာလို့ရှိပြ။ရုံးရောက်တော့မှာလေကျေးရပါဝင်ရပါမယ်။အဲ့တော့တစ်ဆင့်ကဥပဒေရရှိဒီကနေ့တစ်ဆင့်စီစစ်ချက်တွေလို့အောင်ဒီလုပ်ပြီးတော့ကျုံမှုတင်ရအရင်လုပ်ပြီးလုပ်ပေးဖို့ပြ။အဲ့ဒီကြောင့်မင်းချင်းတို့ကလည်းရပါမယ်။တော့ဆက်ကြည့်ဒီလိုမျိုးလည်းပါဆောင်ရည်ဒီ ကျင့်ပြီးတယောက်ဖြစ်နေတယ်ကျွန်တော်သဘောရအဲ့ဒီဆူဆွေးချက်တွေအခြေအနေမရှိဘူးကျွန်တော်တရားမရှိဘူးကျွန်တော်တွေ့ဘူးတဲ့နိုင်ငံကြီးခေါင်းဆောင်တွေပါရောနိုင်ငံခေါင်းဆောင်တော့တွေပါရောကောင်ဆန်းချင်ကြီးပုဂ္ဂိုလ်ကြီးရကိုကျေးဇူးများအကောင်းဆုံးတွေပါပါတယ်ကောင်ဆန်းချင်ကြီးအခြားချို့ရဲ့ဒီရှိကောင်းရှိတဲ့ပြင်မယ်ကိုယ်ကြီးကိုလောဘလို့အကျင့်ချက်ချင်းဆိုတာမျိုးတွေဟောကောင်းတဲ့ချင်းဆွဆွဲလို့ဖြစ်ပါအောင်ဆွဆွဲမယ်ဆိုရင်အလားကကျွန်တော်ကယုံကြည်ရမရှိဘူးလို့ပြောချင်ပါတယ်
ဒေါ်ဆန်းစုကြည်ကိုဆွဲဆိုထားတဲ့အာကလိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှ55ဆိုတာကနိုင်ငံရေးရာထူးလက်ရှိဖြစ်သူဒါမှမဟုတ်နိုင်ငံရေးရာထူးရရှိခဲ့သူတယောက်ဟာအာကတိလိုက်စားမှုကျူးလွန်ကြောင်းပြစ်မှုထင်ရှားတယ်လို့ဆုံးဖြတ်ရင်အဲ့ဒီသူကိုထောင်ဒဏ်15နှစ်ထက်မပိုတဲ့ထောင်ဒဏ်ချမှတ်နိုင်တယ်လို့ငွေဒဏ်လည်းချမှတ်နိုင်တယ်လို့ဖော်ပြထားပါတယ်။ဒေါက်တာမျိုးအောင်ဦးရဲမင်းဦးနဲ့ဦးမင်းသူတို့အပေါ်ဆွဲထားတဲ့အာကတိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှ55မြင်းဆောင်63ဆိုတာကတော့နိုင်ငံရေးရာထူးလက်ရှိဖြစ်သူဒါမှမဟုတ်နိုင်ငံရေးရာထူးရှိခဲ့သူတယောက်ယောက်အာကတိလိုက်စားနိုင်အောင်အားပေးကူညီသူတွေကိုပြစ်ဒဏ်အနေနဲ့စီရင်တဲ့ပုံမှဖြစ်ပြီးအဲ့ဒီပုံမှဟာလည်းပုံမှ55လို့ပဲအလားတူပြစ်ဒဏ်ကြခံရမှာဖြစ်ပါတယ်။နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာပိုးကုံသွင်းကုံဥပဒေပုံမှ၈ဆက်သွယ်ရေးဥပဒေပုံမှ69အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်မှုလှုံ့ဆော်မှုဆိုင်ရာဥပဒေပုံမှ905ခါခွေနိုင်ငံတော်အကြီးညိုပြက်အောင်လှုံ့ဆော်မှုဥပဒေပုံမှ124ကာကြီးတို့အပြင်တဘာဝဘေးရန်ရဲ့ထိန်းသိမ်းကာကွယ်ရေးအဥပဒေပုံမှ25နဲ့အမှုနှမှုစုစုပေါင်းနေပြီးတော့မှအမှုချမှုနဲ့တရားရင်ဆိုင်နေရပါတယ်။ရန်ကုန်မှာတော့နိုင်ငံတော်လှုပ်ဝက်ချက်ပေါက်ကြားမှုဥပဒေပုံမှ31ခန့်နဲ့တရားစွဲခံထားရပါတယ်ရှင်။